New York မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထူထောင်ညီလာခံမှာဒီကနေ့ September 24 ရက်တောက်ချာနေ့မိန့်ခွန်းပြောမဲ့သူတွေထဲမှာ Bangladesh ဝန်ကြီးချုပ်အပါအဝင်အမျိုးသမီးဝန်ကြီးချုပ်5ဦးနဲ့ဒုသမရ3ဦးစုစုပေါင်းအမျိုးသမီးခေါင်းဆောင်8ဦးမိန့်ခွန်းပြောကြားကြမှာဖြစ်ပါတယ်။ Bangladesh ဝန်ကြီးချုပ် Sheikh Hasina မိန့်ခွန်းပြောကြားတဲ့အခါမှာ Bangladesh မှာရောက်နေတဲ့ Rohingya တွေအရေးထက်သွင်းပြောကြားမယ်လို့ခန့်မှန်းရပါတယ်။ကမ္ဘာတဝန်းကျုံတွေ့နေတဲ့ COVID ရောဂါပြဿနာ Bangladesh နိုင်ငံကလက်ခံထားတဲ့တိမ့်ရချီတဲ့ Rohingya ရဲ့အရေးကိစ္စကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်နေတဲ့အကြောင်းတွေကိုဝန်ကြီးချုပ် Hasina ရဲ့မိန့်ခွန်းထဲမှာပါမယ်လို့မျှော်လင့်ရတဲ့အကြောင်း VOA Bangla ဌာနကပြောပါတယ်။ September 23ရက်နေ့ Data Rain နေတော့ကဝန်ကြီးချုပ် Hasina နဲ့ကုလသမဂ္ဂထွေထွေတွင်းမှုချုပ်တို့ကုလသမဂ္ဂဌာနချုပ်မှတွေ့ဆုံဆွေးနွေးစဉ်ကမြန်မာနိုင်ငံကထွက်ပြေးလာတဲ့ Rohingya တွေအတွက်လူသားချင်းစာနာမှုနဲ့လက်ခံဆောင်ရွက်နေတာကိုကုလသမဂ္ဂအတွင်းမှုချုပ် Guterres ကအတိအမှတ်ပြုကြောင်းပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်တုန်းကလူမျိုးရေးဘာသာရေးအခြေခံတဲ့ပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကနယ်မြေရှင်းလင်းမှုတွေလုပ်ဆောင်အတွက်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေလုပ်ခဲ့တယ်လို့ဆိုပြီး Rohingya တိမ့်ညက်ချီ Bangladesh နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။စစ်ကောင်စီဘက်က Rohingya ဆိုတဲ့အတုံးနှုံးကိုလက်မခံပေမဲ့Bangladesh နိုင်ငံဘက်ကရောက်နေသူတွေကိုပြန်ပြီးတော့လက်ခံရေးဆက်လုပ်သွားမယ်လို့ပြောကြားထားပါတယ်။